ISIS အဖွဲ့တွေပေါ်မှာအမေရိကန်ဥဆောင်ပြီးလေကြောင်းကတိုက်ခိုက်မှုတွေဟာထိရောက်မှုရှိရလားလို့အီရတ်ဒုတိယသမ္မတကမေးခွန်းထုတ်နေချိန်မှာအာရတ်ဂျွန်ဆယ်မှာရှိတဲ့ဒီရှီယာဘလီတွေကိုပိတ်မှတ်ထားတဲ့ဘုံးခွဲတိုက်ခိုက်မှုတစ်ခုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့် ISIS စစ်သွေးကြောင့်အဖွဲ့ကပြောပါတယ်ဆာဒီအာရေဗျနိုင်ငံအစီပိုင်းမှာကာတစ်နယ်မှာဒီလူပေါင်း22ဦးသေဆုံး80ကျော်ဒဏ်ရာရရှိစေခဲ့တဲ့ဘုံးပေါက်ကွဲမှုဟာသူတို့ပြုလုပ်ခဲ့တာဖြစ်တယ်လို့အစ်စ်ဖွဲ့စည်းလိုက်တဲ့အဖွဲ့လို့ခေါ်ထားတဲ့အုပ်စုကပြောကြားလိုက်တာပါယီမန်နိုင်ငံဆာနာမြို့တော်ပလီတစ်ခုနီးပေါက်ကွဲခဲ့တဲ့ဒုတိယဘုံးခွဲမှုကြောင့်လူ73ဦးထိခိုက်ဒဏ်ရာရပြီးဒီအရေးအတွက်ဟာဆိုရင် ISIS တို့ပုံမှန်တိုက်ခိုက်နေကြဆီးရီးယားနဲ့အီရတ်နိုင်ငံတွေရဲ့ပြင်ပမှာတိုက်ခိုက်မှုအရေးအတွက်ပိုပြီးတော့များလာတာဖြစ်ပါတယ်။လက်ရှိလေကြောင်းစစ်စင်ရေးဟာစစ်သွေးချွာတို့အင်အားကြီးထွားလာတာကိုမထိန်ချုပ်နိုင်ဖြစ်နေတယ်လို့ယူဆတဲ့အတွက်မဟာဗျူဟာတည်ရက်ထပ်မဖို့အီရတ်ကောင်ဆောင်တွေကိုသူကတိုက်တွန်းခဲ့တယ်လို့အီရတ်ဒုတိယသမ္မတအာယက်အလာဝီကဂျော်ဒန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်သူရဲ့ဝေဖန်ချက်ဟာအီရတ်နိုင်ငံရမာဒီမြို့ကိုစစ်သွေးကြွတွေထိန်းချုပ်ပြီးရက်သက်တပတ်အကြာမှာပေါ်ထွက်လာခဲ့တာပါညွန်ပေါင်းတပ်ဖွဲ့တွေဟာဂျာတာဘရီနဲ့တောက်ကြနေကြစီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှု၅ကြိမ်လုပ်ခဲ့ပါတယ်နောက်ထပ်ဘုံးကျဲမှု15ကြိမ်ကိုလည်း ISIS တို့အမာဂန်ဒေသဖြစ်တဲ့အီရတ်နိုင်ငံမိုဆွန်းနဲ့ရမာဒီမြို့တို့မှာပြုလုပ်ခဲ့ကြပါတယ်ရှင်